ိုင်းနိုင်ငံတောင်ပိုင်းဆုံးကလာခရိုင်အတွင်းမှာမလေးရှားနယ်စပ်ဘက်ကိုခိုးဝင်မှုအတွက်နေအိမ်တစ်ခုထဲမှာပိတ်လောင်ခံထားတဲ့မြန်မာနိုင်ငံသား14ယောက်ကိုထိုင်းအာဏာပိုင်တွေကမနေ့ကရှာဖွေတွေ့ရှိခဲ့သလိုသူတို့ကိုခေါ်ဆောင်လာတဲ့ပွဲစားလို့ယူဆရသူကိုလည်းဖမ်းဆီးလိုက်ပါတယ်။ဒီအပိုင်းတွေအတွင်းထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံတွေတရားမဝင်တဲ့ဆက်ဖြတ်ကျော်သူတွေများလာနေသလိုအခုလိုဖမ်းဆီးမှုတွေလည်းဇက်တိုက်ဖြစ်နေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်အကူအညီပေးအဖွဲ့ကပြောပါတယ်။ဒီသတင်းပြည်စုံကတော့ထိုင်းခြေစိုက်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ဘင်္ဂလားမြို့အတွင်းကနေအိမ်တစ်လုံးကိုထိုင်းအမှတ်9တပ်ဖွဲ့၊နေမြင့်ရေးတပ်ဖွဲ့နဲ့လူပုံကူးမှုတပ်ဖြည့်အဖွဲ့အပေါင်း9ဖွဲ့ကမြန်မာနိုင်ငံသားတွေကိုလူမှောင်ကိုကူးနေတဲ့အနေအိမ်တစ်လုံးကိုမေလ22ရက်နေ့ကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာမိန်းကလေး9ဦး၊ယောက်ျားလေး9ဦးနဲ့အတူမြန်မာနိုင်ငံသားလူပုံကူးသူပွဲသားအသက်29နှစ်အရွယ်အောင်ဆန်းနိုင်စိုးသူကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲထိုင်းနိုင်ငံတောင်ပိုင်းဟိုင်ရန်ရောဘာတတော်အတွင်းမှာပဲမလေးရှားနိုင်ငံကိုခိုးဝင်မဲ့မြန်မာနိုင်ငံသား9ဦးကိုလူမောက်ကိုသမားတွေကခေါ်လာပြီးမလေးဘက်ကလာခေါ်မဲ့သူတွေကိုစောင့်ခိုင်းနေတော့မှာပဲထိုင်းအနာပိုင်းတွေကဖမ်းမိသွားတာတွေလည်းရှိပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကနေတဆင့်မလေးရှားနယ်စပ်ကိုခိုးဝင်ဖို့ကြိုးစားကြသူတွေဟာအခုရက်ပိုင်းတွေတွင်ပိုများလာနေတာကြောင့်အခုလိုမျိုးရှာဖွေဖမ်းဆီးမှုတွေကလည်းဇက်တိုက်ဖြစ်လာတယ်ဆိုပြီးလူကုန်ကူးခံရသူတွေနဲ့ပတ်သက်လို့အကူအညီပေးနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကပြောပြပါတယ်
။တနည်းရောက်ကအဲ့ဒါသူတို့အိမ်ထဲမှာလောင်လာတာပေါ့တဲ့အချိန်မှာသူတို့အသာသူရကနားနဲ့ပြီးတော့အစာရတိုင်းပဲတည်နေရတဲ့သဘောရှိတာပေါ့။ပွဲစားလို့ဒီစားတဲ့လူပေါ်လေအဲ့ဒါကဖန်လာတယ်ပမာဏနဲ့ပဲတော့အောင်ဆိုတော့တော့မခါဘူး။ဒီရက်ပိုင်းထဲမှာကပွင့်လင်းကြရင်ရေလို့တော့မရတော့ဘူး။ကျားတော့ဟိုတလောကပဲအမှတ်ပြတာ။အဲ့ဒါစားလိုက်စားနေပို့တာကတတော့အပြည့်တက28ဥပတ်တတော့အဲ့ဒါကျွန်တော်တို့ဖတ်ရရင်ဆုံးပလာဥပဒေကြီးနော်။နောက်တဲ့အာကျွန်တော်ဒီ73လမ်းတိအဲ့ဒါတတော့ရှိသေးတယ်။အဲ့ဒါလည်းဆုံးပလာပါပဲ။ဟုတ်ကဲ့
။အခုလိုမျိုးဖမ်းဆီးထိန်းသိမ်းထားသူတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေပြီးသူတို့ကိုမြန်မာနိုင်ငံကိုပြန်ပို့မလားဘလို့ဆုံးဖြတ်ချက်ချမလဲဆိုတာတော့မသိနိုင်သေးပါဘူး။လောလောဆယ်ဒီလူတွေအတွက်အစားအသောက်လိုအပ်တာတွေနဲ့ဘာသာပြန်ပေးတာတွေကိုတော့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကူညီလုပ်ဆောင်ပေးနေတာပါ။မေလ21ရက်နေ့ကလည်းထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ငောင်မြို့နယ်ချင်းရိုင်လမ်းပန်းအဝေးပြေးလမ်းမပေါ်ကမိုးရစ်စစ်ဆေးရေးဂရဲတွေမှာဖမ်းမိသွားတဲ့မြန်မာနိုင်ငံသား14ဦးရှိပါတယ်။အမျိုးသမီး9ဦးနဲ့အမျိုးသား9ဦးကိုကားအတွင်းမှာအဆမတင်တင်ပြီးမောင်းနေလာတာပါ။ကားမောင်းသူမြန်မာနိုင်ငံသားဟာသူတင်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်မဲဆိုင်ဘက်ကနေခေါ်လာတာလို့ဆိုပါတယ်။ဒါကလည်းမလေးနယ်စပ်ဘက်ကိုသွားဖို့အတွက်ထွက်လာကြသူတွေလို့လည်းဆိုပါတယ်။ဒီကလေးနှစ်ကလည်းမလေးနယ်စပ်ကိုသွားမဲ့လူကုန်ကူးခံရသူ1000ဖက်ဖမ်းမိခဲ့ပြီနဲ့ဒီနှစ်မှာတော့9လအပြင်မှာလူရေ1000နီးပါးလောက်ဖမ်းဆီးခံရပြီဖြစ်ပါတယ်ရှင်။